ထိုင်းနိုင်ငံမြန်မာတန်ရုံးမှာရှိတဲ့တာမန်မြန်မာနိုင်ငံကူးလက်မှတ် ထုတ်ပြန်ရထာနာကဒုတိယလာဝကမှုဥအောင်မြင့်အေးဟာဘတ်ငွေ3,300ရာမဲထိုင်းနိုင်ငံရဲ့ထိပေါက်တယ်လို့အဲ့ဒီဌာနကိုအဓိကတာဝန်ယူရတဲ့ခေါင်းဆောင်ရဲမှုကြီးဘိုးအေးကပြောပြပါတယ်။ဒါဟာထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေထဲမှာအမြင့်ဆုံးတန်းတဲ့ချီပီးပေါက်တာဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်။ထိုင်းချေဆိုင်ဗီအိုအေမြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
လက်မှတ်ထုတ်ပေးဌာနကဒုတိယလဝကမှုဥအောင်မြင့်ကြီးဟာဒီရဲ့ပိုင်းတွင်းမှာထွက်တဲ့ထိုင်းပြည်တွေကလက်မှတ်9000တွဲကနေထိုင်းဘက်ငွေတန်း30တန်နဲ့ထိပေါက်ခဲ့ကြောင်းထိုင်းနိုင်ငံမြန်မာတန်ရုံမှာရှိတဲ့တာမန်နိုင်ငံကလက်မှတ်ထုတ်ပေးဌာနကအဖွဲ့ကောင်းဆောင်ရဲမှုကြီးဗိုလ်အေးကပြောပြပါတယ်
။အော်ဟုတ်ကဲ့ဒီဟာပါကျွန်တော်တို့ဒီဟိုမှာပဲလမ်းပေးမှာပဲသူတို့ဟိုလာပြီးတော့မှဟိုရှောင်းနဲ့ထီတယ်ပေါ့နော်အဲထိုင်းထီတယ်ပြန်နေပြီးတော့သူကဟိုဝယ်လိုက်တာပေါ့နော်ဝယ်လိုက်တယ်ဆိုတော့ဟိုပေါ့ဟိုတယောက်ကိုဝယ်ခန်းလိုက်တာပေါ့တလေးတယောက်ဝယ်ခန်းလိုက်တော့အဲဒီတယောက်ကသူကတစ်ဆောင်ကိုတစ်ဆောင်ကို80နဲ့သူက900ဆိုတော့850ဆို400ပို့ပေါ့အဲ400ပို့ဝယ်တော့အဲဒီထဲကနေပြီးတော့သူကဟိုပေါ့တစ်ဆောင်ကို6တန်း6တန်းနဲ့စုစုပေါင်း900တော့6530ပေါ့နော်အဲ့ဒါပေါက်တာပါဟုတ်ကဲ့
မြန်မာထဲမှာအခုလိုမျိုးတန်း30ထိပေါက်တာမျိုးမကြားသိရသေးတဲ့အတွက်မြန်မာနိုင်ငံသားတဦးဖြစ်တဲ့သူဟာထိုင်းနိုင်ငံထီကိုတန်းနဲ့ချီပြီးပေါက်တာဟာပထမဦးဆုံးကြိမ်ဖြစ်နိုင်တယ်လို့လည်းရဲမှူးကြီးဗိုလ်အေးကပြောပါတယ်အဲ
့လိုတော့တိတ်မရှိဘူးလို့ကြားသိရတယ်ဗျတချို့တော့တရွတ်နှစ်ရွတ်တော့အဲ့လိုပေါက်ကြတာတော့ရှိတာပါနော်သူကတော့နံပါတ်2 5ရွတ်ဆိုတော့အဲ့လိုဖြစ်သွားတာပါနော
်ထိုင်းပြည်တွေမှာကတစောင်းမှာနှစ်ခုတွဲပါလာပြီးတစ်ခုကိုအများဆုံးဘတ်ငွေ3တန်းပေးတာဖြစ်ပါတယ်အခုသူဟာနှစ်ခုတွဲ9000ဝယ်ထားတာဖြစ်တာကြောင့်ထိုင်းဘတ်ငွေတန်း30ကိုရရှိတော့မှာဖြစ်ပါတယ်ဒီအတွက်မြန်မာတန်ရုံးကတာဝန်ရှိသူတွေနဲ့အတူထိပေါက်တဲ့ငွေကိုထုတ်ယူသွားဖို့စီစဉ်နေတယ်လို့လည်းပြောပြပါတယ
်ကျွန်တော်တို့ဒီကတန်ရုံးနဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးနဲ့ကျွန်တော်တို့သတင်းပို့ပြီးတော့မှဟိုထုတ်ပေးရေးကိစ္စတွေအဲဒီထိုင်းရတဲ့ဆန်တွေရောသတင်းပို့ပြီးတော့မှအကုန်လုံးစီစဉ်ထားပါတယ်ဗျ
ထိုင်းနိုင်ငံမှာတော့ထိတစောင်းကိုဘတ်ငွေ80ရောင်းချနေတာပါအရင်တုန်းကတော့ထိတစောင်းကိုနံပါတ်ရွေးချယ်နိုင်ဖို့အတွက်ဘတ်ငွေ100ကျော်ကနေ160လောက်ထိရောင်းချခဲ့ပေမဲ့စစ်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီလိုရောင်းချသူတွေကိုဖမ်းဆီးရေးယူမှုတွေလုပ်မယ်လို့ကြေညာခဲ့တာကြောင့်တနင်္ဂနွေလောက်နေရာတိုင်းမှာနှစ်ခုတွဲပါတဲ့ထိတစောင်းကိုဘတ်ငွေ80နဲ့ပဲရောင်းချနေကြရတာဖြစ်ပါတယ်မြန်မာနိုင်ငံသားတဦးဖြစ်တဲ့တာမန်မြန်မာနိုင်ငံကလက်မှတ်ထုတ်ပေးဌာနကဒုတိယလဝကမှုထိုင်းပြည်ပေါက်တဲ့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကလာမဲ့တနင်္လာနေ့မှာတော့သွားထုတ်မဲ့ကိစ္စတွေကိုစီစဉ်လုံဆောင်သွားမှာဖြစ်တယ်လို့လည်းပြောပြခဲ့ပါတယ်ရှင်